ခုတလောမြန်မာပြည်ကိုတရားဝင်လာရောက်မယ်ဆိုတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီမြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောပြည်တွင်းမှာပါဝေဖန်မှုတွေမျိုးမျိုးထွက်ပေါ်နေပါတယ် AP သတင်းဆောင်မကိုကိုဇော်မိုးကျော်ပြောပြခဲ့တာပါခင်ဗျာအခုတခါတော့ပြည်တွင်းမှာဒီလက်ကင်ဖုန်း SIM ကတ်ရောင်းချမှုနဲ့အင်တာနက်လုပ်ငန်းဝင်ငွေကွန်တိုးမြင့်တဲ့ဥပဒေကိုမြန်မာစစ်ကောင်စီကမနေ့ကပဲပြဋ္ဌာန်းလိုက်ပါတယ်စစ်ကောင်စီဥက္ကဋ္ဌကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အဲ့ဒီဥပဒေကြောင့်အရင်ဈေးပေါ်ပေါ်ရခဲ့တဲ့ SIM ကတ်တစ်ကတ်ကိုအခွန်ငွေ2000ကျပ်နဲ့အင်တာနက်လုပ်ငန်းဝင်ငွေအပေါ်မှာလဲ15000ကျပ်နှုန်းကနေ30000ကျပ်နှုန်းအထိအခွန်တွေတက်သွားပါတယ်နိုင်ငံတော်ဝင်ငွေတိုးဖို့နဲ့အင်တာနက်အလွန်ကျွန်းသုံးစွဲမှုကိုထိန်းသိမ်းဖို့ဆိုပြီးစစ်ကောင်စီကအကြောင်းပြပေမဲ့တကယ်တမ်းဘာတွေတက်ရောက်မှုရှိလာနိုင်မှာပါလဲVOA ကိုဝင်းမင်းကနေမေးမြန်းရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တဦးကအခုလိုစာရှင်းပြပါတယ
်ဒီဥပဒေကထူးဆန်းတာထွက်လာတော့အမှန်တော့သူကဒေတာတွေပဲဈေးတက်လိုက်ပြီဒေတာနဲ့စတက်လိုက်ပြီလေဒေတာနဲ့စတက်လိုက်ပြီသူတို့လူတွေက Wi-Fi ပဲလှည့်လာတယ်ဒါပေမဲ့ SIM card ကိုဘာကြောင့်မလို့ဆိုတော့အတိအား SIM card ကိုချက်ကုန်နဲ့ချက်ပြတ်ဖြစ်မှာပေါ့နော်လူတွေကို internet တုံးတာယော့သွားမယ်click to donate တို့ဘာလို့ဘာညာကွိကွာတွေတုံးလာယော့သွားမယ်အဲ့ဒါအပြင်သူ tax ဆက်ပို့ရလာမယ်ပေါ့ဒါပေမဲ့တေချာတစ်ခုကတော့လူတွေကအသုံးဆွဲယော့သွားတာဖြစ်မှာပေါ့နော်အသုံးဆွဲယော့သူတို့လိုချင်တဲ့ပုံစံမှာဒါပေမဲ့တကယ်တမ်းကျွန်တော်ထင်တာတော့လေအောက်ခြေလူသားပဲထိလိမ့်မယ်ဗျအလေလက်တန်းစားနဲ့ဒီ upper middle class ကတော့ကျွန်တော်ထင်တယ် wifi ကိုအဓိကတုံးနေတာအတွက်ကြောင့်လို့ခုချိန်ထိကတော့မထိတော့ဘူး data ကိုတုံးတဲ့လူတန်းစားအဓိကများသောအပြင်အောက်ခြေလူတန်းစားပဲဖြစ်လိမ့်မယ်ထင်တယ်တချို့ကလေးကြောင့်နေရီမှာမဟုတ်ဘူးကျွန်တော်စင်ကြေပုံးနေမှာတော့ sync card တွေကပေါ်ကြည့်တော့မယ်အလိုလှက်ပတ်တုံးကြတာဟုတ်လှက်ပတ်တုံးတကက်ဟိုဖြစ်လိုက်ပါညာဆိုတော့သူတို့အဲ့ PDF ကိစ္စပါညာလည်းပါမယ်ထင်ပါတယ်ကြည့်ရတယ်အဓိက SIM card ကိုကြက်တာပေါ့ကြက်တာပေါ့ SIM card ကိုနောက်ပြီးတော့ internet ကိုကြက်တယ် data ကိုကြက်တယ်အဓိကအဲ့ဒါပေါ့
ဟုတ်ကဲ့အဲ့ဒီတော့ဒီ SIM card အသစ်ဝယ်ဖို့အတွက်အရင်ကနဲ့ရှင်းလိုက်အခုဘယ်လိုကွာသွားမလဲ
service provider တကူထုတ်တိုင်းအစုက2000ပေးရမယ်ဆိုတဲ့ဘောဖြစ်တယ်ဒီအဲ့ဆိုရင်တကက်ထုတ်လိုက်တကက်ရောင်းလိုက်တကက်ဖြတ်လိုက်လို့တာပေးမလို့တော့နဲ့တူပါတယ်ကျွန်တော်လမ်းမမှာရောင်းနေရလေးကြိုက်တလောက်ဝယ်900လောက်ပဲပေးရတာ哦ဆိုတော့အဲ့ဒါတွေကိုသူဖြတ်လိုက်ခြင်းနဲ့တူပါကြည့်ရတာဒါပေမဲ့ service provider တွေကအလကားနီးပါးလောက်အနော်ထားလမ်းမှာရောင်းနေအလကားနီးပါး9,000ဆိုအလကားပေးရဖြစ်မှာပေါ့လေဆိုတော့အဲ့ဒီမှာသူတို့ကတော့သူတို့ကတက်ကိုတုံးစီခြင်းနဲ့အဲ့ဒီမှာ data လဲပေးထားတယ်ခုနပြောလို့ဖုန်းတဲ1000ဝန်းဆက်လို့ပေးရတယ်ဘာညာပေးထားတယ်ပြီးရင်73ဝန်းသူတို့အဲ့ရအကျိုးမဲ့ယူမှာပေါ့ဒါပေမဲ့အခုလို့နေထားဆိုတော့1000ထိဆိုရင်တော့1000တော့သူတို့တကက်ကို1000တော့အဆုံးခံမှာမဟုတ်ဘူးလေဆိုတော့အဲ့ဒီဈေးကွက်တော့ပျောက်သွားမှာတင်တယ်ဆိုတော့အဲ့လိုဟိုလူတွေအစ်စ်ကိုတုံ့ပြန်ကြတော့မဟုတ်တော့ဘူးပေါ့နော် service provider ရဲ့ team ပေါ့ indirect team ပေါ့
ဟုတ်ကဲ့နောက်တစ်ခုကဒီ internet ဝန်ဆောင်မှုပေါ့နော် data သုံးတာနဲ့ပတ်သက်မဲ့သဘောပေါ့အဲ့ဒီပုံမှာလည်းဒီဝင်ငွေအနည်းများပေါ်မှုတည်ပြီးတော့ဒီ15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိတိုးကောက်မယ်ဆိုတာကရော
အခုကတော့လူတွေပေါ်အရန် direct TV လေအဲ့ဆိုတော့ဟိုအရင်ဆိုကလက်ထက်မှာတော့မှ900ခိုင်နှုန်းကောက်တယ်ဆိုတဲ့ဟာဟိုအများစုကမကျေနပ်ကြဘူးဗျာ900ခိုင်နှုန်းဆိုတာဘာမှ family လည်းမဖြစ်ဘူးလေဖုန်းကိုကောက်တယ်ဆိုတာအခုက1500ခိုင်နှုန်းဆိုတဲ့ဟာဒီအဲ့ဒါလည်းပုံမှန်တိုင်းဆိုရင် service provider တွေကကျွန်တော်တို့အရင်က service provider တွေကခံတာတော့မဟုတ်ဘူးကျွန်တော်တို့1000ခန်းကတ်တကတ်ဝယ်မယ်ဟိဆိုရင်တကယ်1000ရတာမဟုတ်တော့ဘူးလေကျွန်တော်ကိုက90ပဲရအထက်မှာဒါပေမဲ့အဲ့ဒီမှာ 5% commercial tax ဘာပြော commercial tax တုံးတယ်အခုဆိုရင်တော့သူပြောတဲ့ပုံစံတိုင်းဆိုရင်1500ခိုင်နှုန်းဆိုရင်တကယ်တော့150ပဲရအောင်ဆိုလိုဖြစ်သွားပြီဆိုတော့ဒါကြီးကဘယ်ဥပဒေနဲ့တော့ဥပဒေရ commercial tax ဆိုတဲ့ဟာဒီ900ခိုင်နှုန်းပဲဘာမှမကောက်ခွင့်ရှိသေးတာဒါပေမဲ့ तू ကသုံးတဲ့တိုင်းမှာလေပါဇက်ဥပဒေဖြစ်မှာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီဥပဒေကြောင့်ဒီနောက်ထပ်ထိခိုက်နေတာတွေရောအထူးသဖြင့်တော့အခုလိုဒီ covid အချိန်မှာပေါ့နော် internet ကိုအဓိကထားသုံးနေရချိန်မှာ
ဒီကတော့ online နဲ့ online ဈေးရောင်းနေတွေထိမှာအောင်နော်ဒီလက်ထိနေမယ်အခုက data တက်တာတော့တော့တော်တော်ထိခိုက်နေပြီဟို online နေပြီးတော့လေဈေးရောင်းတဲ့ဟာပါညာရောလေအရန်ထိခိုက်လာတယ်ပေါ့လေဆိုတော့အခုကဟိုကလေးတွေပညာရေးတို့ဘာလို့အရန်ထိခိုက်လိမ့်မယ် online ကလေးတွေပညာသင်တဲ့ဟာတွေကျွန်တော်လုံးဝ short ဖြစ်သွားတယ်ခုကြီးကျွန်တော်အခုသူတို့ကဘာထူးဆန်းအောင်ဆိုတော့ wifi တုံးတာမဟုတ် data ပဲတုံးနိုင်နေတယ် data များတုံးနိုင်မှာမဟုတ်ဘူးဆိုရင်တော် white တော့နေရဖြစ်တော့ခုနက consumer တွေထိခိုက်လိမ့်မယ်ထင်တယ်ကြီးက
ဟုတ်ကဲ့အဲ့တော့ဒီဥပဒေတဲ့ကြောင့်ဘသူတွေရောနောက်ဆုံးအမျက်ထွက်နိုင်မယ်လို့သုံးသပ်နိုင်မယ
်အမျက်ကတော့ကျွန်တော်ရှင်ဘရူးမမရအောင်အလုံး loss ဖြစ်သွားမှာ loss of situation ပဲသူတို့မျက်မလားလို့စကားဆာဝင်လုံးတက်ဖြစ်မှာဟုတ်ဒီသူတို့ရဲ့အကျိုးစီးပွားတစ်ခုနိုင်ငံရဲ့အကျိုးစီးပွားတစ်ခုတော့ပေါ့လေလုံးတက်တင်တာပဲတိုင်းပြည်တွေတိုးတက်တယ်ဆိုတော့ internet speed နဲ့ဘလောက်မြန်လဲပေါ့မူ TV တိုင်းပြည်ကပြိုင်နေကြရတာလေလူတွေများဘလောက်မြန်များ free ပေးတော့နိုင်မယ်ပေါ့ပြိုင်နေရဥပမာကြောင်းမြန်ပြန်ဖြစ်ပြီးတော့ internet data တန်ဖိုးကနှစ်ဆတက်သွားတယ် internet speed တွေကကျလာတယ်ဆိုတော့လက်ရှိကမ္ဘာကြီးတွားတဲ့ trend နဲ့ပြန်ကြည့်မယ်ဆိုရင်တော့ညက်တဲ့လူတော့တောင်မှမရှိဘူးတင်တာ။ဘာဖြစ်လို့လဲဆိုတော့အခုကြည့်လေဟိုကတော့မှတိန်တော့အခုသူ့ဘွားကြီးရောင်းလိုက်ပြီလေ wave fan ကြီးကိုလေ။တေချာတစ်ခုကတော့အခြေအနေမကောင်းတော့ဘူးပေါ့နော်။သူတို့ဟို ဥစ္စာဆုတ်တယ်လို့ပဲမြင်တာပဲကျွန်တော်ထင်တာတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ